ြုတ်တော်လည်းမဟုတ်ခင်ဗျာကျွန်တော်တို့ view ရေအခုလိုတွေ့ဆုံမြင်ရမှန်ပြတဲ့အတွက်ကျေးဇူးကျွန်တော်တို့ထူးတင်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့ဝင်းကျုပ်အခုဆိုလို့ရှိရင် NLD အစိုးရတန်းပြီအာဏာကိုဆက်ပြီးတော့ထမ်းဆောင်လာတာအခုဆိုလို့ရှိရင်နှစ်နှစ်ကျော်ကာလရှိလာပြီပေါ့နော်ဆိုတော့အခုဖက်တန်းလာတဲ့ကာလအတွင်းမှာလည်းဒီတိုင်းပဲခက်ခဲတွေအများကြီးဟိုရုတ်တရက်ဟိုပြောင်းလဲမှုတွေကိုအများကြီးဖော်ဆောင်ရတာဆိုတော့အခက်ခဲတွေလည်းဝင်းကျုပ်တို့အများကြီးရှိခဲ့ပါတယ်ဆိုတော့လက်ရှိဝင်းကျုပ်တို့လုံဆောင်နေတဲ့ဟိုအခန်းကဏ္ဍတွေကဟိုဝင်းကျုပ်အနေနဲ့ဒီဖြတ်တန်းလာတဲ့နှစ်နှစ်အတွင်းမှာဘာတွေများအားရကျင်နိုင်မိတာရှိသလဲဘာတွေများကိုယ်စိတ်ထဲကဟိုအားမလို့အားမရဖြစ်တာတွေရှိသလဲဆိုတာလေးကိုအရင်ပြောပြလို့ရမလ
ားဟုတ်ကဲ့အားရကျင်တတ်တာကတော့ကျမတို့စပြီးတော့ကျမတို့ဒီဒေတာကိုစတာဝန်ယူစင်နေရပေါ့နော်ကျမကဘယ်လိုမျိုးမူဝါဒချမှတ်ခဲ့တယ်လဲဆိုတော့တနင်္သာရီတိုင်းမှာခရင်သုံးခရင်ရှိတယ်ပေါ့အဲဒီခရင်သုံးခရင်ကိုစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကျမပထမဆုံးစဉ်းစားခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေတာတစ်ခုပဲဖြစ်နိုင်ငံတစ်ခုပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုမရှိလို့ရှိရင်ဒေတာကလည်းဆုတ်ယုတ်အမှန်ပါပဲဒီအတွက်ကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုကျမတနင်္သာရီတိုင်းမှာရှိတဲ့ခရင်သုံးခရင်ဒဝဲခရင်မှာဆိုလို့ရှိရင်စိုက်ပျိုးရေးလုပ်ငန်းနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျမတို့စပြီးတော့အားယူခဲ့ပါတယ်။အဲဘိတ်ခိန်မှာတော့ငါလုပ်ငန်းမှာသူကပင်လယ်ပြင်နဲ့တခြားလုံးထိစပ်နေတဲ့အတွက်ကြောင့်ငါလုပ်ငန်းကတော့ထူးစားပေးနေတဲ့ကိစ္စတရအနေနဲ့ကျမတို့ဆောင်ရွက်ခဲ့ပါတယ်။အကော့တောင်းဒေတာကိုစဉ်းစားကြည့်ပြန်တော့ကော့တောင်းမှာလည်းငါလုပ်ငန်းတီတီပပမရှိပါဘူးရှင်။နောက်ပြီးတော့ရေပြင်အနေထားကလည်းတစ်ဖက်နိုင်ငံနဲ့နီးနေတယ်ဆိုတော့သူ့မှာဟိုရေပြင်အေရီးယားကျကျဝန်းမရှိဘူး။အဲ့တော့ငါလုပ်ငန်းကိုသူ့အတွက်စဉ်းစားပေးလို့မရတဲ့ကြောင့်ကျမတို့အမတန်လှပါတယ်။ကျောင်းပေါင်း800ကျော်ရှိတဲ့အတွက်ကြောင့်မလို့ဒါကိုဟိုကျမတို့ရဲ့တဘာဝကပေးလိုက်တဲ့အမွေနှစ်ကိုအသုံးချပြီးတော့ကျမတို့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့စပြီးတော့ဆောင်ရွက်ခဲ့ပါတယ်။အဲ့ဆက်ပြီးဆောင်ရွက်ခဲ့တဲ့ဒီလုပ်ငန်းစဉ်သုံးခုမှာကျမအနေနဲ့ဘာကိုအားရကျင်းတယ်လဲဆိုတော့ခီးတော့လုပ်ငန်းကိုတော့ကျမတော်တော်လေးကိုအားရကျင်းနေခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒဝဲဒေတာမှာလည်းရှင်ကိုရှင်ဖျားဘူးလုပ်ငန်းဆိုပြီးတော့အဆင်ပြေပြေဖြစ်ခဲ့တယ်လို့ဒီကော့တောင်းဒေတာမှာဆိုလည်းနိုင်ငံခြားခီးသွားတွေတော်တော်များများလာရောက်ပြီးတော့ဒီကျုံခီးစဉ်ဆိုပြီးကျမတို့ဆောင်ရွက်ခဲ့တာကျမတို့အောင်မြင်ခဲ့ပါတယ်။အောင်မြင်တဲ့အလျောက်လည်းကျမတို့ကဘာတွေစိတ်ခုမှုရှိလာလဲဆိုတော့ဒီခီးသွားတွေကိုကောက်ကွယ်ဆောင်ရှောက်မှုအတွက်စိတ်ခုမှုရှိလာပါတယ်။တို့ရဲ့လုံခြုံရေးတို့ကကိုဒေတာကိုအလဲခေါ်ပြီးလို့ရှိရင်တို့ရဲ့လုံခြုံရေးကိုကျမတို့ကထည့်ပြီးစဉ်းစားပေးရမှာဖြစ်ပါတယ်။နောက်လူမျိုးရေးကိစ္စဝဝတွေဖြစ်တယ်။တို့ရဲ့ဈာမရေးပေါ့နော်။အဓိကကတော့ဈာမရေးကိစ္စဝဝကိုလည်းကျမတို့ကတောင်းဝန်ယူရတဲ့အတွက်ကြောင့်ကျမတို့မှာဒီစိန်ခေါ်မှုရှိပါတယ်။အဲ့တော့တို့တွေပင်လယ်ပြင်ကိုသွားတဲ့အခါမှာအခက်အခဲဆုံးပြရမရှိအောင်ကျမတို့ကဆာဗေလန့်ပေါ့နော်။ကျမတို့လိုင်းလံစောင့်ရှောက်တဲ့လုပ်ငန်းကိုလည်းတတ်နိုင်တယ်လို့ကျမတို့ဆောင်ရွက်ခဲ့ပါတယ်။ပထမဦးပိုင်းတော့မဆောင်ရွက်ခဲ့နိုင်ပေမယ့်ခုနောက်ပိုင်းမှာကျမတို့ကိုဟိုတယ်နဲ့ခီးကအခွန်ငွေတွေကဝင်ငွေတချို့တော့ကိုမျှတပေးတဲ့ကြောင့်ကျမတို့တို့ဆောင်ရှောက်တဲ့လုပ်ငန်းတွေဆောင်ရွက်ခဲ့ပါတယ်။ဆောင်ရွက်ခင်ကာလတော့ကျမတို့မှတကယ်စိတ်ခေါ်မှုပါပဲ။ဘာဖြစ်လို့လဲဆိုတော့နိုင်ငံသားတိုင်းပြည်ကခီးတွေကိုခေါ်ပြီးတော့တစုံတရာဖြစ်သွားမယ်ဆိုလို့ရှိရင်ကျမတို့မှအများကြီးတာဝန်ရှိပါတယ်ရှင်။ဒီအတွက်ကြောင့်မလို့ဒါအဲ့တော့ကျမရဲ့ပထမအဆုံးစိတ်ခေါ်မှုပေါ့နော်။အဲနောက်စိတ်ခေါ်မှုတစ်ခုကတော့စီးပွားရေးမှာလာရောက်ပြီးရင်းနှီးမြှုပ်နှံဖို့အတွက်ပါ။အဲရင်းနှီးမြှုပ်နှံဖို့အတွက်ကကျမဂျပန်ပြည်ကိုဂျပန်နိုင်ငံကိုနှစ်ခေါက်တိတိကျမသွားပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်ဟိုရင်းမော့ investor တွေကျမတို့ခေါ်ခဲ့ပါတယ်။ခေါ်ခဲ့ပြီမြင်ကျမတို့ဒေတာမှာအခုကြီးတို့တည်တဲ့အတိုင်းပဲလက်စစ်တမ်းရှိပါဘူး။ electric ကnational grid မရှိတဲ့အတွက်ကြောင့်မလို့လက်စစ်အားဈေးကြီးပါတယ်။သူတို့နိုင်ငံနဲ့နှိုင်းယှဉ်လိုက်လို့ရှင်3000နီးပါးလောက်ကိုဈေးကြီးနေတယ်။ဈေးကြီးနေတဲ့အတွက်ကြောင့်သူတို့မှာရင်းနှီးမြှုပ်နှံမှုကအဆင်မပြေပါဘူးရှင်အမှန်တိုင်းပြောရမယ်ဆိုပါဆိုသူတို့နိုင်ငံတွေကစက်မှုထွန်းကားတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်လက်စစ်ကိုအဓိကထားသုံးချတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်ကျမတို့ဒေတာမှာလာရောက်ပြီးတော့မှရင်းနှီးမြှုပ်နှံကျင်ပေမဲ့လည်းမမြုံနိုင်နိုင်ခဲ့ပါဘူးဒါကတော့ဒုတိယကျမတို့ရဲ့စိတ်ခေါ်မှုပဲဖြစ်ပါတယ်အခုတော့နိုင်ဒီပေါ့ဟိုဥစားတိုတယ်နဲ့ကျမတို့ဟိုဒီ LNG နဲ့မီးပေးဖို့အတွက်စီမံကိန်းလုပ်နေပြီဆိုတော့ကျမတို့ဒီပြဿနာလေးလည်းအတော်တန်တော့ဖြေရှင်းပြီးသားဖြစ်သွားပါပြီရှင်အဲနောက်တစ်ခုကတော့ကျမတို့ဒီရင်းနှီးစိတ်ကန်းကိစ္စပဲဖြစ်ပါတယ်ကျမတို့ဒဝဲဒီတာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရင်းနှီးစိတ်ကန်းကအဓိကခံကဏ္ဍအနေပါဝင်နေပါတယ်ကိုကြီးတည်တဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တယ်ချစ်တောင်အချာရဲ့တကယ်ခီးသွွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးသားအောင်မြင်သွားလို့ရှိရင်ကျမတို့ဒေသရဲ့စီးပွားရေးလည်းအဆမတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်ဒါကလည်းအရင်ဆက်ဆက်တရား14နှစ်လောက်မလုပ်ဘဲနဲ့ထားခဲ့တဲ့အတွက်ကြောင့်တော်တော်လေးကိုပြန်ပြီးအချိန်ယူနေရပါတယ်အချိန်ယူနေရတဲ့အတွက်ကြောင့်ဒါကလည်းကျမတို့ရဲ့တနင်္သာရီတိုင်းဒေသကြီးရဲ့စိတ်ခေါ်မှုတစ်ခုပါပဲ
ဟုတ်ကဲ့အဲ့ဒီရင်းနှီးစီမံကိန်းနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့အခုကြားရတာကနိုင်ငံတော်အစိုးရအနေနဲ့ဒါကိုဟိုလွန်ခဲ့တဲ့၄-၅နှစ်ကရပ်သွားရပ်ထားခဲ့ရပြီမဲ့လက်ရှိအစိုးရကဒါကိုဥဆောင်ပြီးတော့ပြန်ဆဖို့စီစဉ်နေတယ်လို့ကျွန်တော်တို့ကြားပါတယ်အဲ့ဒါပြန်ဆလို့ရှိရင်ဟိုဝင်းကျုပ်ကတော့တိုက်ရိုက်သက်ဆက်ကိုဒေတာထဲမှာဖြစ်တယ်ဆိုဝင်းကျုပ်ကပို့ပြီးတာဝန်ရှိတဲ့သူလို့ဖြစ်နေတာပေါ့နော်ကိုတိုင်းဒေတာထဲမှာဖြစ်နေတော့ အဲ့တော့ပြန်စလို့ရှိရင်ဘယ်လိုပုံစံနဲ့ပြန်စမလဲအီတလီယန်ထိုင်းကငါကတော့သူကကန်ထရက်ရထားတဲ့ကုမ္ပဏီဖြစ်တယ်ဒါပေမဲ့အခုအဲ့ဒီကုမ္ပဏီကရောပြန်စရင်အရင်နေရာမှာပဲသူကဥဆောင်ပြီးလုံမလားဆိုတာလေးကိုဝန်ကြိုပြပြလိုက်ရ
ဟုတ်ပါတယ်အရင်ရခင်ဆိုးရနေရသူတို့စာချုပ်တွေအများကြီးချုပ်ဆိုခဲ့ပါတယ်ကျွန်မတည်ရတဲ့လောက်စာချုပ်၈ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခုအီတလီယန်ထိုင်းကုမ္ပဏီနဲ့က initial phase ဆိုခေါ်တယ် phase 1ပေါ့ phase 1ကအေက5000ကျော်ကိုအဲဒီ italian thai နဲ့သူတို့စာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် italian thai ရဆောင်ရွက်နိုင်သည်ဖြစ်စေမဆောင်ရွက်နိုင်သည်ဖြစ်စေသူတို့ရဲ့သူတို့စာချုပ်ချုပ်ခဲ့တဲ့ area ကိုတော့ကျွန်တော်တို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase ဆိုခေါ်ပါတယ် full phase ကိုဘာတွေနဲ့သူတို့စာချုပ်ချုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဆိုရရယ်မြန်မာဆိုရရယ်ထိုင်းဆိုရရယ်ဂျပန်ဆိုရရသူတို့စာချုပ်ချုပ်ဆိုခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစီကန်းတွေအတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ချက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018ဂျွန်လဆိုလို့ရှိရင်သူတို့ရဲ့ master plan အပြီးတက်ပါပြီအဲကျမတို့ဂျာဖြတ်စီရင်ခန်းစာဆိုပြီးတော့ပြီးခဲ့တဲ့နှစ် 2019 ဒီဇင်ဘာမှာတခါကျမတို့ရှင်းပြခဲ့ပါတယ်သူတို့ရဲ့ plan นี่ပေါ့เนาะအဲ့တော့ကျမတို့ဂျာဖြတ်စီရင်ခန်းစာကိုကျွန်တော်နားထောင်ခဲ့ပြီးတော့အခုcomplete စီရင်ခန်းစာကတော့ကျမတို့ဒီ6လပိုင်းပေါ့ဂျွန်လမှာကျမတို့ထွက်มาဖြစ်ပါတယ်ဒီစီရင်ခန်းစာပါလုပ်ငန်းစဉ်တွေအတိုင်းသူတို့ကဆက်ပြီးဆောင်ရွက်သွားมาဖြစ်ပါတယ်ဂျပန်ဆိုရည်မြန်မာဆိုရည်ထိုင်းဆိုရည်3ဖလဲကျမတို့လည်းတွဲဆောင်ဆွေးနွေးခဲ့ပါတယ်။ဒီရင်းနှီးစက်ကန်းကိုအဓိကကောင်းထဲပေါ်လာတော့ management committee ရှိပါတယ်။ကျမတို့ကတော့ဒေသန္တရအစိုးရဖြစ်တဲ့အတွက်ကြောင့်ဒေသမှာလိုအပ်ချက်တွေပုံမှန်ရေတို့အဲလျှက်စစ်တို့ဒီလိုအပ်ချက်တွေကိုကျမတို့ကစောင့်ဆောင်ပေးရမှာဖြစ်ပါတယ်။အလုပ်သမားတွေဒါတွေကိုလည်းကျမတို့ကစောင့်ဆောင်ပေးရမှာဖြစ်ပါတယ်။တကယ် management ကတော့သူတို့ MC ရှိပါတယ်
။သူတို့လုပ် management committee ကလောက်ဆောင
်။ဟုတ်ပါတယ်။
Okay အဲ့တော့အခုကတော့ဟိုအီတလီယန်ထိုင်းဆိုတာကသူကပုဂ္ဂလိက company ပေါ့နော်။အခုဝင်ကြတို့ဒီနိုင်ငံတော်ဆိုရရှေ့ဆက်သွားမဲ့ပုံစံကတော့
ဂျီတူဂျီဆိုရတယ်
ဟုတ်ကဲ့
ဂျီတူဂျီလောက်ပါ
ဆိုတော့ဝင်ကြတို့ဂျပန်ကိုသွားတဲ့ခီးစဉ်တွေကလည်းအဲ့ဒီကိစ္စတွေအများကြီးပါမယ်ထင်တယ်
အာဟုတ်ပါတယ်ရှင်ကျမရဲ့ယူဆချက်ကတော့ပေါ့နော်ကျမဒီရင်းနှီးစက်ကန်အောင်မြင်လာလို့ရှိရင်ကျမတို့ဒီဒိုဝေဒေတာဖွံ့ဖြိုးရမယ်ရင်းနှီးစက်ကန်နဲ့အတူတူတက်ရမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီ Southeast Corridor မှာရှိတယ်ဆိုပေမဲ့တခြားဒေတာဥပမာ ASEAN countries တွေကကုန်နေကိုပဲကျမတို့ကပို့နေမှာလားကျမတို့ဒေတာခံရဲ့ထွက်ကုန်နေရောမရှိရဘူးလားဆိုတော့ဟိုကျမမှာခန်းစားချက်ကလေးရှိပါတယ်ဒီအတွက်ကြောင့်မလို့ကျမကဒီဒေတာမှာကျမတို့မှာခုရောဘာကုန်ချမ်းတွေထွက်တယ်တပ်တုတွေထွက်တယ်ကျမတို့စီမှာအတင်းနေ lab တွေထွက်ပါတယ်ကျမတို့ဒီဓာရီပေါ်မှာအခြေတည်ပြီးတော့ကျမတို့ကုန်ချောထုတ်လုပ်တဲ့လုပ်ငန်းတွေကိုလာပြီးရင်းနှီးမြှုပ်နှံမှုတွေကျမအနေနဲ့ဖိတ်ခေါ်ခဲ့ခြင်းပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတွေကပို့ကုန်နေကိုပဲကျမတို့ကပို့နေမလားကျမတို့ဒေတာရဲ့ပို့ကုန်နေလဲထွက်ရအောင်ကျမဆောင်ရွက်ခဲ့ခြင်းပဲဖြစ်ပါတယ်အတူတူတခါတည်းတပြိုင်တည်းစီးပွားတက်ချင်လို့ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒေတာအတွက်လည်းအကျိုးရှိမယ်နိုင်ငံတော်လည်းအခွန်ကောက်တွေပို့ရမယ်ပေါ့ဆိုတော့အခုစလုပ်ကြမဲ့နေရာမှာအခုအရင်အစိုးရလက်ထက်ကရှိခဲ့တဲ့ contract အရာပေါ့နော်စာချုပ်အရာသူတို့မြင်နေရဆွဲပြီးသူတို့ဒီစောက်ကြတော့ဝန်ကြီးတို့လည်းသိတဲ့အတိုင်းပဲတချို့အဲ့နေတင်ခါရတယ်မြေတွေတင်ခါရတယ်တချို့ရောကြည့်ရတယ်မရဘူးယူသားတယ်မယူသားဘူးဆိုတာမျိုးစုံသူ့ပဲကိုယ့်ပဲအပြန်အလှန်ညှင်းခုံပြောဆိုနေကြတာတွေရှိတယ်ဆိုတော့အခုလက်ရှိလဲဟိုရောကြည့်မရသေးတဲ့လူတွေရှိတယ်လို့ပြောတာလည်းရှိတယ်ဝန်ကြီးကတော့ကျွန်တော်တို့ပို့သိပါတယ်ဆိုတော့အဲ့ဒီအရှုပ်အရှင်းကိစ္စတွေရောဘာလို့ဝန်ကြီးကောင်းပေါ်ကြလာတာကိုသူကဝန်ကြီးရုံးနဲ့လက်ရှိအစိုးရကောင်းပေါ်ကြလာတာကိုအရင်အစိုးရကဘလောက်ပဲမကောင်းတာလုပ်ခဲ့လုပ်ခဲ့ကောင်းတာလုပ်ခဲ့လုပ်ခဲ့ကိုကဆက်ပြီးထောင်ယူရတယ်ဆိုတော့ကိုကောင်းမော်ကြာလာတော့ဝင်းကျိုးတို့အဲ့ဒီအရှုပ်ရှင်တွေရောဘယ်လိုဖြည့်ရှင်းသွားမလဲ။ဘာလို့ဒါကြီးကလဲဟိုညနာပြက်စရာအမဲဆက်တခုလိုဖြစ်နေတာပေါ့နော်။ဟု
တ်ပါတယ်။လက်ကဲတင်းတင်းပြဿနာတွေပါ။အမှန်တကယ်တော့ဒီနေရာတွေကိုရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဆောင်ရွက်မယ်ဆိုလို့ရှင်ပြည်သူနဲ့တွေ့ရမှာပါ။အဲ့ဒီဒေတာခံဒီပေါ့ဒီမြေပိုက်ရှင်တွေပေါ့မြေပိုက်ရှင်တွေပဲပြောပြရစီမြေကိုအိုနေထိုင်နေတဲ့လူတွေဥယျာဉ်စိုက်ပျိုးနေတဲ့လူတွေကျမတို့တွေ့ရမှာဖြစ်ပါတယ်ကျမတို့ခုံသမားတီးဖွဲ့တစ်ဖွဲ့လည်းဒီ management committee ကိုကျမတို့ဖွဲ့ပေးထားပါတယ်အခုံသမားတီးဖွဲ့ရသူတို့ဒီဒေသခံတွေလည်းပါတယ်ကျမတို့ဆိုးရဖွဲ့တွေလည်းပါတယ်နောက်ပြီးတော့ပြည်သူတွေယုံကြည်ရတဲ့ဒီလူတွေလည်းရမရဖားတွေလည်းပါတယ်အဲ့လိုမျိုးခုံသမားတီးဖွဲ့တစ်ဖွဲ့ကျမတို့ဖွဲ့ပေးထားပါတယ်အဖွဲ့ပေးပေမဲ့ကျမတို့လုပ်ငန်းစဉ်တွေကိုတော့မဆောင်ရွက်ရသေးပါဘူးကျမတို့ jet က master plan ကိုလည်းစောင့်နေတဲ့သဘောလည်းဖြစ်ပါတယ်ကျမတို့ခုံသမားတီးဖွဲ့တဖွဲ့ဖွဲ့ပြီးတော့မှပြည်သူတွေနဲ့ထိတွေ့ပြီးတော့မှသူတို့နဲ့တေချာဆွေးနွေးညီနိုင်ပြီးဖြေရှာမှဖြစ်ပါတယ်။နောက်ပြီးတော့ international standard အတိုင်းပဲကျမတို့ရောကြည့်ပြီးမှဖြစ်ပါတယ်။
ဟုတ်ကဲ့ဒီစီမံကိန်းကတော့ပြန်ပြီးတော့ revive လုပ်တယ်ပဲဆိုကြပါစို့เนาะပြန်စဖို့အတွက်ကတော့ဒီနေ့ထက်မှဖြစ်သွားမယ်ဆိုတဲ့သဘောရှိတယ်အဲ
စာဒီမှာစာ plan မှာမှမူတည်ပြီးတော့ကျမတို့ဟို body full face မှာပေါ့ full face ဆို second face မှာပေါ့ကျမတို့တက်ခဲ့ pioneer project လေးတွေကျမတို့လုပ်ရမှာပါဒီတနေရာဒီနေရာကိုဒီမြေရှင်အဲဒီဟိုပြည်သူတွေနဲ့တွေ့စကားပြောဒီမြေကို international ဘယ်လိုမျိုးဘယ်လိုမျိုးယော်မယ်စသဖြင့်အဖက်ဖက်အထန်အထန်ဟိုဟိုထက်ခါထက်ခါပေါ့เนาะကျမတို့တွေ့ဆုံဆွေးနွေးပြီးတော့မှာကျမတို့ဒီမြေတွေကိုစတင်ဆောင်ရွက်မှာပါကျမတို့အဓိကလုပ်ရမှာ land နဲ့ port ပဲဖြစ်ပါတယ
်အခုဒီရင်းနှီးစီမံကိန်းကဟိုထိုင်းအစိုးရရဲ့ဂျပန်အစိုးရမျိုးမှာအစိုးရသုံးပွင့်ဆိုင်လောက်ကြမယ်အီတာလီယန်ထိုင်းကုမ္ပဏီရဲ့အခန့်ကဏ္ဍလုံးဝမပါတော့ဘူးရှေ့လျှောက်သွားမယ်အခီးစင်မှာအဲ့တဘောလား
မဟုတ်ပါဘူးရှင်သူ့နဲ့သူ့နေရာကိုလည်းပေးပြီးပါပြီဧက9500သူ့အတွက်ခြံလက်ထားပါမယ်သူဆောင်ရွက်ချင်တဲ့အချိန်မှာသူဆောင်ရွက်လို့ရပါတယ်သူ့မှာစီမင်းစည်းကမ်းဥပဒေတွေလည်းစာချုပ်တွေမှာပါပြီးသားဖြစ်ပါတယ်အဲ့တော့သူဆောင်ရွက်ရမယ့်ကိစ္စကိုသူဆောင်ရွက်မှာပါလိမ့်မယ်နောက်ကြံတဲ့မြေမှာမှခုနဆိုးရသုံးသုံးသုံးခုကလုတ်ပါမှာရှင
်အခုသူဒီစီမံချက်ကြီးတုံဆိုင်နေတာပေါ့နော်နောက်နေနေရတာသူ့ဘက်ကအနည်းရှိလုံမှုအားနည်းတဲ့အပိုင်းရှိတော့အစိုးရအနေနဲ့ဘလောက်တီးခံပြီးတော့စောင့်မလဲဒါကြီးကိုတီးမျောမျောနဲ့သွားဖို့အခုဆိုရင်9နှစ်ကျော်တော့9နှစ်ပေါင်ကြည့်ရှိတာ
သူ့မှာလည်းတာဂက်အချိန်ရှိပါတယ်ဆင်သူတို့မှာလည်းလေသူတို့ရခင်ဆိုရတယ်ကအရင်ဥဟန်စိန်စုရခင်ဆိုရတဲ့ MCO ကထသူတို့ပေးထားတဲ့အချိန်ရှိပါတယ်ကျမတေချာတီးကြမသိလို့ပါအဲ့ဒီပေးထားတဲ့အချိန်ကျော်လွန်ရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူးခုနကျမတို့စီအောင်ဆိုင်တယ်လို့ပါပဲသူတို့၄နှစ်ဆို၄နှစ်၅နှစ်ဆို၅နှစ်ပေါ့သူတို့ duration တစ်ခုသတ်မှတ်ပေးထားပြီးသား
တတန်းကုန်သွားရင်တ
ော့တတန်းကုန်သွားရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူ
းဟုတ်ကဲ့ဒီနေ့တိုင်းတခြားကျွန်တော်တို့ရန်ကုန်ကနေလာတော့လမ်းတွေကတော့တခြားပြည်နယ်တိုင်းဒေသနဲ့မတူအောင်တမူထူးခြားပြီးတော့ကောင်းတာကိုကျွန်တော်တို့တွေ့ရတယ်ပြောစမှပြုလောက်အောင်ကိုကောင်းပါတယ်ဆိုတော့ဒါပေမဲ့လည်းအခက်အခဲဆုံးပြဿနာဆော့ဆော့ဝင်ကြည့်ပြောသလိုလေယာစီကိစ္စ National Grid ကမော်လမြိုင်နေရနေတယ်ဆိုတော့တင်းတိုင်းတိုင်းတတိုင်းကြီးလုံးမရဘူးတိုင်းဒေသကြီးတစ်ခုလုံးမရဘူးလို့ဖြစ်နေလျှက်စစ်ကတော့ဝင်ကြိုးပဲတော့ဆက်ပြီးတော့ရနိုင်မယ်ခံမှန်းတယ်
စစ်ကတော့ကျမတို့လျှက်စစ်ဝင်ကြီးပြီးခဲ့တဲ့လဘိတ်ကိုလာပါတယ်ဘိတ်မှာလဲ610မဂါဝတ်သူက LNG နဲ့ပါပဲကတန်ကျောနောက်ဘက်မှာလုပ်ပါမယ်အဲဒီ project ကိုဝင်ကြီးကလာကြည့်ချင်းဖြစ်ပါတယ်အဲ့တော့ဒီ30မဂါဝတ်ထက်ကတော့ပြည်တော်စုကပဲဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျမတို့ပြည်တော်စုကပဲဒီဟိုဘက်က610မဂါဝတ်ပါဒီဘက်က Total Company က Total Company ဆိုကျမထင်ပါတယ်အဲကဆတော့ဟိုသူတို့ကနှိရှိလာများ guest ထုတ်နေတဲ့company တခုဖြစ်တဲ့အတွက်ကြောင့်မလို့သူတို့အဲ Total Company ကတော့1200 megawatt ကိုဒီကံပေါက်သူတို့ guest ထုတ်နေနေရပဲထုတ်လုပ်မှာပါ LNG တချို့ကျမထင်နေ natural gas တချို့ ਨੇ ဖြစ်ပါလိမ့်မယ်ဒီဟာတွေကိုပြီးလို့ရှိရင်တော့ကျမတို့တနင်္သာရီတိုင်းအတွက်ပို့ရှန်လို့ရှိရင်အထက်ဗမာပြည်ကိုပို့မှာဖြစ်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့သွားတဲ့လမ်းတစ်လျှောက်မှာလက်စစ်မီတိုင်တွေလက်စစ်ကြိုးတွေတွေ့နေကြတာကအဲ့ဒီအတွက်ကြိုးတင်ပြင်ဆင်
ဟုတ်ပါတယ်ဟုတ်မှန်ပါတယ်မှန်ပါတယ်အဲ့ဒီကြိုးတွေအတွက်ပါ